အမေရိကန်ကနေအိန္ဒိယနိုင်ငံကိုတင်သွင်းတဲ့တွင်းကုန်တွေအပေါ်အိန္ဒိယဘက်ကအခွန်တိုးမြင့်တက်မှတ်လိုက်ပါတယ်ဒီလိုအခွန်စီးကျက်လိုက်တာကဒီကနေ့တနင်္ဂနွေနေ့ကစအသက်ဝင်မှာဖြစ်ပြီးအမန်ဇေးနဲ့ပန်းသီးတွေအပါအဝင်အမေရိကန်ကုန်ပစ္စည်း28မျိုးကိုအိန္ဒိယအစိုးရကကုန်သွယ်ခွန်တွေတိုးကောက်သွားမှာဖြစ်ပါတယ်အိန္ဒိယကအမေရိကန်ရဲ့အမန်ဇေးတွေကိုအများဆုံးတင်သွင်းနေပြီးအမေရိကန်နိုင်ငံထွက်ပန်းသီးတွေကိုဒုတိယအများဆုံးတင်သွင်းနေတာပါအိန္ဒိယကတင်ပို့တဲ့ပစ္စည်းတွေထဲကားပစ္စည်းဓာတ်ပစ္စည်းအဖိုးတန်လက်ဝတ်ရည်ရွယ်နဲ့ကုန်ကျန်းတွေပါဝင်ပါတယ်။အိန္ဒိယကအမေရိကန်ကုန်ပစ္စည်းတချို့အပေါ်တွင်းကုန်ခွန်တွေတိုးမြင့်ကောက်ခံသွားမယ်လို့ပြီးခဲ့တဲ့နှစ်ဇွန်လကလေးကပြောထားခဲ့တာပါ။အိန္ဒိယရဲ့တန်မနီနဲ့အလူမီနီယံတွင်းကုန်တွေအပေါ်အခွန်တွေတိုးမြင့်ကောက်ခံမှုကိစ္စကိုအမေရိကန်ကကွင်းလွတ်ခွင့်မပေးတဲ့အတွက်နှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေစခဲ့တာဖြစ်ပါတယ်။ကမ္ဘာအင်အားကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့အိန္ဒိယအကြားမှာကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ပြီးဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ခဲ့တာကြောင့်အိန္ဒိယဘက်ကကုန်သွယ်ခွန်တွေတိုးကောက်ဖို့ကိစ္စကိုအကြိမ်ကြိမ်ရှေ့ဆိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိန္ဒိယနိုင်ငံအပေါ်ကုန်သွယ်ရေးအထူးခံစားခွင့်ကိုပြန်ရုပ်သိမ်းဖို့အခုလအစောပိုင်းမှာဆုံးဖြတ်ခဲ့တာကြောင့်အိန္ဒိယဘက်ကအခုလိုပြန်ပြီးတော့တုံ့ပြန်လိုက်တာဖြစ်ပါတယ်ရှင်။